online ငွေလိမ်လည်ကိုင်းတွေကဖြားယောင်းသွေးဆောင်ပြီးရောင်းစားတာတွေကြုံနေရတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဇန်နဝါရီလ18ရက်နေ့ကထိုင်းရဲချုပ်ကိုယ်တိုင်လာရောက်ပြီးတော့ထပ်ခရိုင်အာနာပိုင်တွေနဲ့နယ်စပ်လုံခြုံရေးအရေးပေါ်စည်းဝေးလုပ်ခဲ့ပါတယ်ဆွေးနွေးပွဲအပြီးမှာတော့နေဆက်ကိုလာရောက်လည်ပတ်တဲ့နိုင်ငံသားသားတွေတဲခုသွားလာတာတွေကိုမှတ်တမ်းကောက်ယူဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ထဲကအွန်လိုင်းလိမ်လည်ကိုင်းတွေစီကိုလိမ်လည်ဖျားယောင်းပြီးရောင်းစားခံခဲ့ရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းရဲ့ဖြစ်ရပြီးထိုင်းမြန်မာနယ်စပ်မှာပျောက်ဆုံးနေတဲ့တရုတ်နိုင်ငံသားတွေအတွက်မိသားစုဝင်တွေကထိုင်းရဲတွေကိုကူညီရှာပေးဖို့အတွက်တောင်းဆိုမှုတွေဖြစ်လာခဲ့ပါတယ်။ဒီလိုကိစ္စတွေဖြစ်ပေါ်ပြီးမှထိုင်းနိုင်ငံဟာကမ္ဘာလက်ခရီးသွားတွေအတွက်လုံခြုံရေးအာမခံနိုင်မှုတွေကိုမေးခွန်းထုတ်မှုတွေရှိလာခဲ့ပါတယ်။ဒီအတွက်ထိုင်းရဲချုပ်ထက်ချိုင်းဖက်ဒနီလာဘက်ကထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာပြီးတက်ခရိုင်အာဏာပိုင်တွေနဲ့အစည်းအဝေးပွဲပြုလုပ်ခဲ့ပါတယ်။ထိုင်းရဲချုပ်နဲ့အဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ပိုင်းရဲတပ်ဖွဲ့နေကြားဆောင်တက်နဲ့လူကုန်ကူးမှုတက်ဖြည့်ရေးအဖွဲ့တွေနဲ့တက်ဆိုင်ရာအာဏာပိုင်တွေအားလုံးကိုခေါ်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အစည်းအဝေးမှာအဓိကဆွေးနွေးကြတဲ့အကြောင်းအရာတွေကတော့ထိုင်းမြန်မာနယ်စပ်ကိုလာရောက်လည်ပတ်ကြတဲ့နိုင်ငံသားတွေရဲ့လုံခြုံရေးနဲ့နယ်စပ်ဒေသမှာကြားဖြန့်လိမ်လည်ကိုင်းတွေရဲ့ဖျားယောင်းသွေးဆောင်ခေါ်သွားတာမခံရဖို့အတွက်စီမံရမယ့်အကြောင်းအရာတွေလည်းပါဝင်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်ရနေဆက်ကိုရောက်ရှိလာတဲ့နိုင်ငံသားတွေကိုသွားမဲ့နေရာတွေတဲခုံမဲ့နေရာတွေကိုမှတ်တမ်းအတိအကျကောက်ယူထားရမယ်လို့လည်းညွှန်ကြားထားပါတယ်။မဲဆောက်နိုင်ငံတကာလေဆိပ်မှာလည်းခရီးသည်မှတ်တမ်းတွေကိုစကင်ဖက်ယူရမှာဖြစ်သလိုတကယ်လို့နေဆက်ကိုရောက်ရှိလာတဲ့အကြောင်းရင်းတွေထဲမှာမတင်ငါစရာတွေ့မယ်ဆိုရင်လည်းသက်ဆိုင်ရာတန်ယုံကိုအတိပေးအကြောင်းကြားမှာဖြစ်တယ်လို့လည်းဆိုပါတယ်။ရဲကျုံနဲ့အဖွဲ့ဟာအစည်းအဝေးပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ဖြတ်ကျော်တဲ့တံတားကိုလည်းတွားရောက်ဆက်ဆီးခဲ့ပါတယ်။တက်ခရိုင်အုတ်ချုပ်ရည်မှုချိုခရစ်ဖုန်ချိုင်းကတော့ထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်။ဆင်းတော်ပါဆောင်းတော်ကောင်းပြန်ပါဝန်ကြီးနဲ့ဆီးဟန်ဖူးကန်ကံဘုတ်ချားတဲ့ကုနာမောင်းမိုင်ဟန်
အခုလိုမျိုးလုံခြုံရေးတင်းကျပ်ရတာကတော့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်တွေမှာပြည်သူတွေအတွက်လုံခြုံရေးအတွက်ကောထိုင်းနိုင်ငံဟာနိုင်ငံတကာခရီးသွားပြည်သူတွေအတွက်ကာကွယ်ပေးနိုင်တာကိုတက်တည်ပြဖို့လှုံ့ဆော်ကြတာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကိုကုံမှာရောင်းစားခံခဲ့ရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းနဲ့ရှေ့စစ်နောက်စစ်ပျောက်ဆုံးခဲ့ရတဲ့တရုတ်မော်ရဲတဦးကိုတော့ကယ်ဆယ်ပြီးတရုတ်နိုင်ငံစီကိုပြန်လည်ပို့ဆောင်ပေးခဲ့ပြီးဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဇန်နဝါရီလ18ရက်နေ့ကကြေညာခဲ့ပါတယ်။အလားတူတချို့ရောင်းစားခံခဲ့ရတဲ့တရုတ်နိုင်ငံသားတွေကိုလည်းမိသားစုဝင်တွေကဘက်ငွေတိမ့်နဲ့ချီပြီးရွေးထုတ်ခဲ့ရတာတွေလည်းရှိပါတယ်။တချို့ကတော့ဘက်တတန်းကျော်အထိရွေးထုတ်ခဲ့ရတဲ့သူတွေလည်းရှိနေပါတယ်။တရုတ်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဇန်နဝါရီလ18ရက်နေ့မှာပဲတရုတ်မော်ဒယ်နဲ့အတူနောက်ထပ်တရုတ်နိုင်ငံသားတချို့ကိုကယ်ဆယ်ပြီးနေရက်ပြန်ခေါ်ယူနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံအတွင်းကတနင်္လာရှိသူတရုတ်နိုင်ငံသားတွေနဲ့နိုင်ငံသားတွေအပါအဝင်12ဦးကိုထိုင်းနဲ့တရုတ်နှစ်နိုင်ငံရဲတပ်ဖွဲ့တွေကပူပေါင်းဖမ်းဆီးထားကြောင်းတရုတ်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကလည်းဇန်နဝါရီလ18ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။